Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇွန်လ19ရက်တနင်္ဂနွေနေ့ညနေပိုင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမမရှင်
။မင်္ဂလာညနေခင်ပါရှင်ကျမတင်ကြီးထိုက်ပါဘယ်လ်ဂျီယံနိုင်ငံတဝန်းစီးနင်းရှာဖွေမှုတွေလုပ်ခဲ့ပြီးနောက်မှာတော့အကြမ်းဖက်လှုပ်ရှားမှုတန်တရားနဲ့လူ3ဦးကိုဆွဲချက်တင်ဖို့ဆောင်ရွက်နေပါတယ်အမေရိကန်စစ်အခြေစိုက်ခိုက်စခန်းတွေပိတ်ပစ်ဖို့ထောင်ပေါင်းများစွာသောဂျပန်ပြည်သူတွေဒီကနေ့ဆန္ဒပြကြပါတယ်လူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်မစ်ယန်ဟီလီမနေ့ပြန်မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့ဒီကနေ့ဇွန်လ19ရက်နေ့မှာကြာရောက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့မှာဒေါအောင်ဆန်းစုကြည်ဖြစ်စေခြင်းနဲ့မြန်မာနိုင်ငံငြိမ်းချမ်းစေဖို့သူဦးဆောင်ပြီးတော့ဖော်ဆောင်မဲ့ငြိမ်းချမ်းရေးပင်လုံညီလာခံအောင်မြင်ပါစေကြောင်းဆုမွန်တောင်းပေးကြပါတယ
်အပြစ်ရှိပါစီအန်ဒရီကင်ဘာစီဆိုတဲ့လက်ဆောင်ပေးခဲ့ပါတယ်ခင်ဗျာဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းဟာအလွန်ကောင်းပါတယ်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရမှာပါလူခွင့်ရေးလူကုန်တိတ်ခါရုပ်ရှင်ပွဲတော်မှာပေးတဲ့ဆုကိုဘသူတွေရကြသလဲဆိုတဲ့နောက်ဆုံးရသတင်းကိုလည်းတင်ပြပေးပါပါတခါလက်ပတော်ဒေတာကစပယ်တော်မှာကျင်းနီထုတ်လုပ်မှုကနေဓာတ်ငွေယိုစိမ့်လို့ SNN နေရပြီးကျမ်းမာရေးထိခိုက်စေတယ်ဆိုပြီးကံကုန်းရွာသားတွေကန့်ကွက်ကြတဲ့သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုက်နဲ့မမိုးဖြူတို့တင်ပြပေးမှာဖြစ်ပါတယ်ရှင်
ဘယ်လ်ဂျီယံနိုင်ငံတဝန်းလုံခြုံရေးဆိုင်ရာစီးနင်းရှာဖွေခဲ့ပြီးစနေနေ့နောက်ပိုင်းမှာတော့အကြမ်းဖက်လှုပ်ရှားမှုတန်တရားနဲ့လူ3ဦးကိုဆွဲချက်တင်ဖို့ပြင်ဆင်နေတယ်လို့အစိုးရရှိနေတွေကပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံတွင်တိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အထောက်အထားတွေကိုသုံးသပ်ဖို့အမျိုးသားလုံခြုံရေးကောင်စီကအစည်းအဝေးထိုင်ပြီးနိုင်ပိုင်းအတွင်းမှာပဲအခုဆောင်ရွက်ချက်ထွက်ပေါ်လာတာပါ။ဘယ်လ်ဂျီယံအနေနဲ့နိုင်နဲ့အမျှအထူးသတိထားနေထိုင်ကြဖို့ကိုလည်းဝန်ကြီးချုပ်ကပြောပါတယ်။စနေနေ့တုန်းကဘယ်လ်ဂျီယံအသင်းကစားတဲ့ယူရို2016ဖလားဘောလုံးပွဲကိုစစ်သွေးကြွတွေပြစ်မှတ်ထားတိုက်ခိုက်မဲ့အရေးဆိုးရင်ခဲ့ပေမဲ့ထူးထူးခြားခြားဖြစ်ရမရှိခဲ့ပါဘူး။အချိန်တို့အတွင်းမှာနောက်ထပ်အရေးယူလှုပ်ဆောင်မှုတွေရှိလာမယ်လို့ဝန်ကြီးချုပ်ကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ပြီးခဲ့တဲ့မတ်လတုန်းကလူပေါင်း32ဦးသေဆုံးခဲ့ရတဲ့ဘရက်ဆဲလ်၄စိမ့်နဲ့မြောက်ယထာဘူရာယုံတိုက်ခိုက်ခံရပြီးချိန်ကတည်းကဆလို့ဘယ်လ်ဂျီယံနိုင်ငံမှာလုံခြုံရေးတက်လှမ်းထားဆဲဖြစ်ပါတယ်။တောက်ချန်နေကစတင်တဲ့လုံခြုံရေးဆန်ရစီးနှင်းရှာဖွေမှုအတွင်းလူပေါင်း40ကိုစစ်သွေးကြွသူတွေအဖြစ်တန်းတရားရှိခဲ့ပေမဲ့အများစုကိုခဏပဲထိမ့်သိမ်းခဲ့ပါတယ်။ဒီထက်က12ဦးကိုနောက်ထပ်မေးမြန်းစစ်ဆေးဖို့ထိမ့်သိမ်းခဲ့ပြီးစနေနေ့နောက်ပိုင်းမှာတော့9ဦးပြန်လွတ်ခဲ့ပေမဲ့တန်းတရားရှိထားသူ3ဦးကိုတော့ဆက်ပြီးထိမ့်သိမ်းထားပြီးအကြမ်းဖက်လုပ်ရက်တွေလုပ်ဖို့ကြံစီမှုနဲ့ဆွဲချက်တင်ဖို့ဆောင်ရွက်ထားပြီးလို့ဘယ်ဂျီယံအာဏာပိုင်တို့ကပြောပါတယ်။
အမေရိကန်ခြေစိုက်ဘိုးရင်းလေကြောင်းကော်ပိုရေးရှင်းကနေခီးတဲ့တရားတင်ဆောင်နိုင်တဲ့လေယာဉ်တွေကိုအီရန်နိုင်ငံကဝယ်ယူဖို့အတွက်ဘိုးရင်းကမ္ပဏီနဲ့အီရန်ကြားသဘောတူညီချက်ရသွားပြီလို့အီရန်လေကြောင်းသယ်ယူဖို့ဆောင်ရွက်ဖွဲ့ကဒီကနေ့ကြေညာလိုက်ပါတယ်။ဒီသဘောတူညီချက်ဟာအမေရိကန်နိုင်ငံကအီရန်ကိုပိတ်ဆို့တံခတ်မှုရုပ်သိမ်းပေးခဲ့တဲ့ဇန်နဝါရီလကလေးကအခုချိန်တွင်စုစုပေါင်းလေယာဉ်အစီး200လောက်ရောင်းဝယ်လုပ်ဖို့အမေရိကန်လေယာဉ်ထုတ်လုပ်သူတွေနဲ့အီရန်ကြားတရားသဘောတူညီချက်3ခုတည်းကတစ်ခုဖြစ်ပါတယ်။လေယာဉ်တွေကိုဘယ်နှစ်ပို့ပေးရမယ်ဆိုတဲ့အချိန်ကန့်သတ်ချက်မပါပေမဲ့အီရန်ပိုင်လေယာဉ်အဆင့်250တွေက230လောက်ကိုအစားထိုးဖို့လိုအပ်နေတယ်လို့မြို့ပြလေကြောင်းဌာနအကြီးအကဲအလီအပ်ဇာဒါကပြောဆိုပါတယ်။အီရန်ရဲ့လေယာဉ်အုပ်စုတွေထဲမှာပျက်စီးမှုကြောင့်အစားထိုးရမယ့်အခြေအနေမှာရှိနေတဲ့လေယာဉ်တွေရှိပေမဲ့ဘိုးရင်းလေကြောင်းဘက်ကအမေရိကန်ဗန်နာရေးဌာနရဲ့နောက်ဆုံးခွင့်ပြုချက်ကိုစောင့်နေရတယ်လို့အပ်ဇာဒါကပြောဆိုပါတယ်။ဒီရောင်းဝယ်ပြီးမြောက်သွားရင်အီရန်အနေနဲ့တန်ဖိုးဒေါ်လာ18ဘီလီယံလောက်ကုန်ကျခံရမယ့်ဝယ်ယူမှုဖြစ်မြောက်မှာဖြစ်တယ်လို့1989ခုနှစ်အစ္စလန်ဒေါ်လာရေးမတိုင်ခင်ထဲကအီရန်နေနဲ့ပထမဆုံးလေယာဉ်ဝယ်ယူမှုလည်းဖြစ်ပါလိမ့်ရှင်
။ဂျပန်နိုင်ငံအိုကီနာဝါကျွန်းပေါ်မှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေဒီကနေ့တနင်္ဂနွေနေ့မှာစုဝေးခဲ့ကြပြီးအမေရိကန်စစ်အခြေစိုက်စခန်းတွေပိတ်ပစ်ရေးတောင်းဆိုခဲ့ကြပါတယ်။ဒီလပိုင်းနဲ့အတွင်းသတင်းကြီးတွေဖြစ်ခဲ့တဲ့အမှုအခင်းကြီးတွေမှာအမေရိကန်တပ်ဖွဲ့ဝင်တွေပါဝင်ပတ်သက်မှုရှိခဲ့ပြီးနောက်မှာအခုလိုဆန္ဒပြတောင်းဆိုမှုထွက်ပေါ်လာတာဖြစ်ပါတယ်။အိုကီနာဝါကျွန်းပေါ်ကအမေရိကန်အခြေစိုက်စခန်းကိုကျွန်းရဲ့တခြားနေရာရွှေ့ပြောင်းမဲ့အစီအစဉ်ကိုလည်းပယ်ဖျက်ဖို့ဆန္ဒပြသူတွေကလိုလားနေတာဖြစ်ပါတယ်။အိုကီနာဝါကျွန်းပေါ်ကအမေရိကန်စစ်အခြေစိုက်စခန်းနဲ့ပတ်သက်လို့မကျေနပ်မှုတွေကနှစ်နဲ့ချီရှိလာနေတာလည်းဖြစ်ပါတယ်။ အမေရိကန်ရေတပ်သားတို့အရက်တောက်ပြီးကားမောင်းနေဆိုတဲ့တန်တရားနဲ့အိုကီနာဝါမှာဖမ်းဆီးခံရပြီးနောက်မှာဂျပန်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့ဝင်တွေအရက်သေးစာတောက်စားပြီးအခြေစိုက်စခန်းအပြင်ဘက်ကိုသွာလာလှုပ်ရှားမှုကိုတားမြစ်ထားတဲ့အကြောင်းလဲအမေရိကန်ရေတပ်ကဒီလအစောပိုင်းတုန်းကပြောပါတယ်။အမေရိကန်ရေတပ်တက်ချက်ချီအိုင်မီမာဂျီယာဟာအမြန်လမ်းမကြီးပေါ်မှာလမ်းမကားမောင်းခဲ့ပြီးတခြားကားနှစ်စီးကိုဝင်တိုက်လူနှစ်ဦးအနည်းငယ်စီဒဏ်ရာရစေမှုနဲ့ဆွတ်ဆွဲဖမ်းဆီးခံရတာဖြစ်ပါတယ်။အရက်သေးစာတောက်စားကားမောင်းနှင်မှုဖြစ်ပွားပြီးနောက်မှာတော့ဂျပန်နိုင်ငံတဝမ်းမှာရှိတဲ့အမေရိကန်ရေတပ်တပ်ဖွဲ့ဝင်တွေအားလုံးအရက်တောက်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။အထမပြုကျင့်ပြီးတပ်ဖြတ်ခံရတယ်လို့ရဲကယူဆထားတဲ့ဂျပန်အမျိုးသမီးတဦးပျောက်ဆုံးနေမှုနဲ့ဆက်နွယ်တယ်ဆိုတဲ့သံတမန်နဲ့ဂျပန်နိုင်ငံကအမေရိကန်စစ်အခြေစိုက်စခန်းတစ်ခုမှာအလုပ်လုပ်ခဲ့သူအမေရိကန်မရိန်းတပ်သားဟောင်းတဦးဖမ်းဆီးခံရပြီးနောက်မှာတော့အမေရိကန်ရေတပ်တပ်ဖွဲ့ဝင်တွေညတကောင်အပြင်မထွက်ရနဲ့စခန်းအပြင်မှာအရက်မတောက်ရအမိန့်ကိုအမေရိကန်ရေတပ်ကစီကံထုတ်ပြန်ခဲ့တာဖြစ်ပါတယ်။
စီးရီးယားဆွေးရဲမှာတိုက်ခံကုစရဲတွေပါဖို့ဆိုတဲ့အမေရိကန်ရဲ့အဆိုပြုချက်ကိုသဘောတူတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပြီးမယ်စီးရီးယားသမ္မတဘရှားအယ်အဆတ်ရာထူးကချက်ချင်းဆင်းပေးဖို့ဆိုတဲ့အချက်ကိုရုရှားကလက်မခံပါဘူးရုရှားနိုင်ငံစိန့်ပီတာစဘတ်နိုင်ငံတကာစီးပွားရေးဖိုရမ်မှာ CNN သတင်းတောက်ဖရီဒ်ဇကာရီးယားရဲ့အကြောင်းအရာပေါင်းစုံနဲ့ပတ်သက်ပြီးမေးမြန်းမှုတွေထဲမှာအခုလိုထည့်ပြီးပြောသွားတာဖြစ်ပါတယ်စီးရီးယားနိုင်ငံမှာအခြေခံဥပဒေသစ်ထွက်ပေါ်လာဖို့အဲ့ဒီဥပဒေသစ်ကိုကျင့်သုံးပြီးတော့ဆိုရဲမှအဆင့်ဆင့်အသစ်ရွေးချယ်နိုင်မှုနဲ့သာဆီးရီးယားနိုင်ငံထဲမှာဒီမိုကရေစီပေါ်ထွန်းလာမယ်တခုတည်းသောနည်းလမ်းဖြစ်တယ်လို့ရုရှားသမ္မတကပြောဆိုပါတယ်။ဆီးရီးယားနယ်မြေတွေကိုတလက်မမကြမ်းပြန်သိမ်းယူမယ်ဆိုတဲ့ဆီးရီးယားသမ္မတအဆက်ကြီးပြောဆိုချက်နဲ့ပတ်သက်ပြီး CNN သတင်းတောက်ရဲ့မိကွန်းကိုတော့ရုရှားသမ္မတပူတင်ကမဖြေခဲ့ပေမဲ့ဆီးရီးယားရေးမှအမေရိကန်နဲ့အပါအဝင်ပါဝင်ပတ်သက်တဲ့လူအလုံးဆွေးနွေးညှိနှိုင်းဖို့လိုအပ်တယ်လို့ပြောပါတယ်။အမေရိကန်နေလို့ပြောတဲ့အခါမှာရုရှားသမ္မတပူတင်ကကျွန်တော်တို့ရဲ့မိဖက်တွေလို့တုံ့နှောက်နေတာလည်းဖြစ်ပါတယ
် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အကြောင်းဂျနီဗာကုလသမဂ္ဂရုံးကတောက်ချနေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒါဟာမြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရတက်လာပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ခီးစဉ်လည်းဖြစ်ပါတယ်။မြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့ဇွန်လ20ကနေဇူလိုင်လ1ရက်နေ့အထိ12ရက်ကြာလာရောက်မဲ့မြန်မာခီးစဉ်အတွင်းလူ့အခွင့်အရေးဆိုင်ရာကြေပြန့်လာတဲ့ပြဿနာရပ်တွေကိုအစိုးရတာဝန်ရှိသူတွေနိုင်ငံရေးနဲ့လူ့မှုအဖွဲ့အစည်းအသီးသီးကပုဂ္ဂိုလ်တွေနိုင်ငံတကာအဖွဲ့အစည်းတွေကပုဂ္ဂိုလ်တွေနဲ့သာမကလူ့အခွင့်အရေးအချိုးဖောက်ခံရသူတွေနဲ့ပါတွေ့ဆုံမှုရှိပါတယ်။အစိုးရတက်လာပြီးမြန်မာနိုင်ငံဒီမိုကရေစီရဲ့အပြောင်းအလဲတွေနဲ့အမျိုးသားပြန်လည်တည်မြတ်ပြီးရေရှင်ငြိမ်းချမ်းရေးရအောင်လုပ်နေချိန်မှာလူ့အခွင့်အရေးတိုးတက်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးပြည်ပြည်ဆုံဆုံသိရအောင်ကိုယ်တိုင်လေ့လာခြင်းနဲ့ဆန္ဒရှိကြောင်း Miss Yan Healy ရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။ Miss Yan Healy ဟာအစိုးရတည်ရဲ့ရက်တရာလုပ်ငန်းစဉ်တွေနဲ့ရှေ့ဆက်မဲ့လုပ်ငန်းစဉ်တွေကိုပါလေ့လာပြီးတိုးတက်မှုဘလောက်ရှိတယ်၊ကုလသမဂ္ဂကဘယ်နေရာမျိုးမှာနှီးပညာဆိုင်ရာအကူအညီပေးရမယ်ဆိုတာတွေကိုလေ့လာမှာဖြစ်ပါတယ
်။မလေးရှားနိုင်ငံမှာကျင်းပတဲ့ကြပြတ်ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီ BN လို့အတိုးကောက်ခေါ်တဲ့ Barisan Nationals ကလွှတ်တော်နှစ်ရက်စလုံးမှာအမတ်နေရာအများစုနိုင်ရသွားပါတယ်။လက်တလောထွက်နေတဲ့ဆွဆွဲပြောဆိုမှုတွေရှိပေမဲ့လည်းဘူအောင်မြင်မှုကဝန်ကြီးချုပ်နဂျစ်ရဇက်ရဲ့အာဏာချုပ်ကိုင်မှုကိုပိုအားကောင်းစေမှာဖြစ်ပါတယ်။ခုကြိမ်ရွေးချယ်ပွဲမှာ2013ခုနှစ်ထက်ပိုကျေပြန့်တဲ့အောင်မြင်မှုတွေရခဲ့တယ်လို့ရွေးကောက်ပွဲကျင်းပရေးကော်မရှင်ကပြောပါတယ်။ကြားပြရွေးကောက်ပွဲမှာပြတ်ပြတ်သားသားနိုင်ခဲ့တဲ့အတွက်ဝန်ကြီးချုပ်နဂျစ်အနေနဲ့အထွေထွေရွေးပောက်ပွဲကိုကြိုပြီးလှုပ်ကောင်းလှုပ်နိုင်ပွဲရှိတယ်လို့နိုင်ငံရေးသုတေသီတွေကသုံးသပ်ကြပါတယ်။အနာရဘီအန်ပါတီကမလေးရှားနောက်ဘက်ကန်ယူရန်တခြားကလူမှုတိုင်းဝိုင်းနေဖြစ်တဲ့ဆန်ကိုင်ဘဲဆန်နဲ့ကွာလာကန်ဆာဒေသတွေမှာအနိုင်မဲတွေရခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းကလွှတ်တော်ကိုယ်စားလှယ်ရေရဟရင်ပြတ်ကျသိဆုံးခဲ့ပြီးတဲ့နောက်လက်လက်နေရာအတွက်အခုလိုကြားပြတ်ရွေးကောက်ပွဲကျင်းပခဲ့တာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဂျာဘာကျွန်းအလဲပိုင်းမှာရေကြီးမြေပြိုတာတွေကြောင့်လူ24ဦးသေဆုံးပြီး26ဦးပျောက်ဆုံးနေပါတယ်။ထောင်ပေါင်းများစွာသောအိုးအိမ်တွေမိုးသည်ထန်တဲ့ဒဏ်ကိုခံခဲ့ရပြီးအများအပြားလည်းရေမြုပ်ခဲ့ပါတယ်။မိုးတဲထဏာကြောင့်မြေပြိုကျကားတွေမျောပါပြီးလူတွေလည်းလမ်းပေါ်မထွက်နိုင်ဖြစ်ကအိမ်တွေထဲမှာပိတ်မိနေကြပါတယ်။ဂျာဘာကျွန်းပေါ်ကအသက်ရှင်ကျန်ရစ်သူတွေကိုကယ်ဆယ်လုပ်သားတွေဆက်ပြီးရှာပွေနေကြပါတယ်ရှင်
။အ မေရိကန်နိုင်ငံဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကလိင်တူးချစ်သူညပြဝဲစားရုံမှာလူအစုဝေးလိုက်တပ်ဖြတ်ခံရမှုကြောင့်လူ49ယောက်အသက်ဆုံးရှုံးပြီး53ယောက်ဒဏ်ရာရခဲ့တဲ့သတင်းပတ်အပြီးအခုတစ်ပတ်ထဲမှာတော့ဖခင်များနေအထိမ့်မှပွဲတော်အချိန်ကြာရောက်လာပြီဖြစ်ပါတယ်ခုတစ်ပတ်ထဲသမရပြောဆိုတဲ့ပတ်စင်မင်းကွန်းမှာဖခင်များနေကြာရောက်လာတဲ့အချိန်မှာကျွန်တော်တို့အနေနဲ့တဦးပေါ်တဦးထားရှိတဲ့တာဝန်နဲ့ပတ်သက်ပြီးစဉ်းစားမိတယ်လို့ပြောဆိုပါတယ်လူသားတစ်ယောက်နဲ့တစ်ယောက်ချစ်ချင်းမြတ်တာထားရှိုံနဲ့တင်ဘလောက်တောင်ကောင်းမွန်တဲ့အောင်မြင်မှုတွေရနိုင်တယ်လဲဆိုတာကျွန်တော်တို့မမေ့သင့်ပါဘူးလို့သူကမင်းကွန်းနဲ့မှာထည့်သွင်းပြောဆိုခဲ့ပါတယ်
ပြင်သစ်နိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲရဲ့စနေနေ့ကကစားခဲ့တဲ့ပွဲစဉ်တွေမှာတော့အုပ်စု E မှာဘယ်လ်ဂျီယံအသင်းကအိုင်ယာလန်အသင်းကို 3-0 မရှိနဲ့အနိုင်ရပါတယ်။အုပ်စု F အသင်းတွေဖြစ်တဲ့ပေါ်တူဂီနဲ့ဩစတြီးယားပွဲက6မရှိသေရကြပြီးအိုက်စ်လန်နဲ့ဟန်ဂရီကတစ်ဖက်တစ်ဂိုးစီနဲ့သေရကြပါတယ်။စနေနေ့အထိကစားပြီးသမျှပွဲတွေအရာအုပ်စုအသီးသီးရဲ့လက်ရှိအုပ်စုပထမနဲ့ဒုတိယနေရာတွေမှာရှိနေတဲ့အသင်းတွေကတော့အုပ်စု A မှာပြင်သစ်နဲ့ဆွစ်ဇာလန်အုပ်စု B မှာအင်္ဂလန်နဲ့ဝေးလ်စ်အုပ်စုစီမှာဂျာမနီနဲ့ပိုလန်အုပ်စုဒီမှာစပိန်နဲ့ခရိုအေးရှားအုပ်စု E မှာတော့အီတလီနဲ့ဘယ်ဂျီယံအုပ်စု F မှာဟန်ဂေရီနဲ့အိုက်စ်လန်အသင်းတွေဖြစ်ပါတယ်ရှင
်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးနားဆင်ရမှာကတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အသက်82နှစ်မြောက်မွေးနေ့မှာဒေါအောင်ဆန်းစုကြည်ဖြစ်စေခြင်းနဲ့မြန်မာနိုင်ငံငြိမ်းချမ်းစေဖို့သူဦးဆောင်ပြီးဖော်ဆောင်မဲ့ငြိမ်းချမ်းရေးပင်လုံညီလာခံအောင်မြင်ပါစေကြောင်းဆုမွန်တောင်းပေးကြပါရယ်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ပွဲအခမ်းအနားကိုမြန်မာနိုင်ငံတဝက်စီစီကားကကျင်းပခဲ့ကြပြီးတော့ဒေါအောင်ဆန်းစုကြည်မွေးနေ့အမှတ်တရပြည်သူတွေနဲ့ကျောင်းသားပြည်သူတွေကစုပေါင်းပြီးတစ်ပင်ဆိုင်ပြိုရာတွေပကြီးပြပွဲကြပြရွတ်ဆိုပွဲနဲ့အမျိုးသမီးခေါင်းဆောင်မှုပေါ်ထွက်လာရေးလှုပ်ရှားမှုတွေနဲ့အတူနိုင်ငံရေးအကျဉ်းသားဟောင်းတွေကိုလှူဒန်းလာလဲလုပ်ခဲ့ကြပါတယ်အသေးစိတ်နားဆင်ပါရှင်2016ခုနှစ်ဇွန်လ19ရက်နေ့ဒီကနေ့မှာကြာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့အသက်82နှစ်ပြည့်မွေးနေ့ကို NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပြီးနိုင်ငံတဝန်းတိုင်းနယ်ပြည်နယ်အသီးသီးမှာမွေးနေ့ပွဲတွေကျင်းပကြပါတယ်ရန်ကုန်မြို့မှာတော့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ် NLD ဗဟိုရုံးသစ်ဖွင့်ပြီးမွေးနေ့မနက်ခင်းမှာတန်ဃာတော်တွေကိုအဖွဲ့ချုပ်နာယကဦးတည်ဦးဦးဆောင်ပြီးစွန့်ကပ်လှူပါတယ်။အဲဒီနောက်မွေးနေ့အခမ်းအနားကိုအဖွဲ့ချုပ်ရုံးမှကျင်းပပါတယ်။မွေးနေ့အခမ်းအနားဖြစ်မြောက်ရေးဦးဆောင်သူတဦးဖြစ်တဲ့ NLD ဗဟိုအမျိုးသမီးရေးရာကော်မတီအဖွဲ့ကဒေါ်လဲ့လဲ့ကအခုလိုပြောပြပါတယ
်။မနက်9:00ကစပြီးတော့ဖွဲ့ချုပ်ရုံးကအစ်စ်မှာကျားနေကြတင်ပြီးတော့ဖွင့်ငါးပါးကိုစွန့်ကပ်ပါတယ်။အရင်ဆုံးနေကပ်ပါတယ်။9:00မှာရှင်သားတဲ့တန်ဃာတော်ပါ၊သုရရေ၊နောက်ဆရာလေးဒီလောက်ရှင်82ပါရေပေါ့နော်။မြင့်မြတ်ပိုင်းဆိုတာလေလာပြီးတော့ဖြတ်ပေါင်းပြီးတော့လိုင်းကြပါလေ။
NLD ဦးဆောင်တဲ့အရတားအစိုးရတဲ့လက်ထက်မှာပထမဦးဆုံးကြာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီနေ့မွေးနေ့ကိုနိုင်ငံတော်ဝန်မှလွတ်လွတ်လပ်လပ်နဲ့တရားဝင်ကျင်းပနိုင်တာပါ။အရင်အစ်စ်အစိုးရလက်ထက်တုန်းကတော့ဒေါအောင်ဆန်းစုကြည်မွေးနေ့အပါအဝင်နိုင်ငံရဲ့သမိုင်းဝင်နေထူးနေမြတ်အထိမ်းအမှတ်အခမ်းအနားတွေကိုအစိုးရကပိတ်ပင်တားဆီးတာကြောင့်အာဏာပိုင်တွေရဲ့အရေးယူမှုဖမ်းဆီးမှုတွေအောက်ကနေဒီမိုကရေစီအင်အားစုတွေကစ조사လှုပ်ဆောင်ခဲ့ရတာပါ။အခုလိုအစိုးရတဲ့လက်ထက်လွတ်လပ်စွာကျင်းပနိုင်တဲ့အပေါ်ဘူးတလင်းမျိုးကဒေါအောင်ဆန်းစုကြည်မွေးနေ့ပွဲမှာကိုယ်တိုင်ဂုဏ်ပြုစကားပြောကြားခဲ့တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးလှုပ်ရှားသူကဗျာဆရာကြီးဦးအမောင်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဖော်ဆောင်နေတဲ့နိုင်ငံငြိမ်းချမ်းရေးအောင်မြင်ပါစေကြောင်းဆုမွန်ကောင်းတောင်းပေးပါတယ်
။ခုနှစ်ဗုဒ္ဓလင်မြို့မှာကျင်းပတဲ့ဒေါအောင်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့ကိုသွားတက်ခဲ့ရပါတယ်။ဟောပြောဆွေးနွေးခဲ့ရပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့ကိုလှုပ်ချင်လွန်းလို့ဆိုပြီးတော့ကမကထပြုတ်ပြီးကျိုးစားဆောင်ရွက်တဲ့ပွဲဖြစ်ပါတယ်ခင်ဗျာအဲ့ဒီမှာကျွန်တော်ပြီးခဲ့တဲ့လက်ဆောင်ကတူတူလေးပါခင်ဗျာကျွန်တော်ပြီးခဲ့တဲ့လက်ဆောင်ကအသက်ရှိပါစေအန္တရာယ်ကင်းပါစေဆိုတဲ့လက်ဆောင်ပြီးခဲ့ပါတယ်ခင်ဗျာအခုဆောင်ရွက်နေတဲ့ငင်းချမ်းရေးလုပ်ငန်းဟာအလွန်ကောင်းပါတယ်ဒီလုပ်ငန်းကိုကျွန်တော်တို့ကပါရုခေါ်ဖို့အတွက်စောင့်နေကြပါတယ်ငင်းချမ်းရေးလုပ်ငန်းကြီးအောင်မြင်ပါစေလို့ပဲကျွန်တော်တို့ဝိုင်းဝန်းဆုတောင်းပေးပါတယ်ခင်ဗျာ
နိုင်ငံရေးအကျဉ်းသူဟောင်းလေးဖြစ်တဲ့ဒေါ်လဲလဲကလည်းဒေါ်ဆန်းစုကြည်ဖြစ်စေခြင်းနဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးနဲ့ပင်လုံးကြီးလာခံကြီးအောင်မြင်ပါစေကြောင်းမွေးနေ့ဆုတောင်းပေးပါတယ
်။ဒေါ်ဆန်းစုကြည်အမတန်မှညှော်လင့်နေတဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်ဒေါ်ဆန်းစုကြည်အလေးအကျဉ်းဆုံးဖြစ်တဲ့ဒီဒုတိယအကြိမ်ပင်လုံးကြီးလာခံကြီးဟာအောင်မြင်ပြီးအေးချမ်းချမ်းနဲ့ပြန်ပနိုင်ပါစေလို့အလေးအရဆုတောင်းပေးပါတယ်
။2015အထွေထွေရေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အောင်နိုင်ရေးစည်းရုံးလှုပ်ရှားမှုတွေမှာပါဝင်ကူညီခဲ့တဲ့အမှုပညာရှင်တွေတဲကတဦးဖြစ်သူအဆိုတော်အနက်ကကလည်းဒီကနေ့ကြာရောက်တဲ့နိုင်ငံတော်အတိုင်ပင်ခံမွေးနေ့အတွက်အခုလိုတောင်းဆိုပြုပါတယ
်။ဘလို့မွေးနေ့ဆုတောင်းပေးခြင်းလဲဆိုတော့အန်တီမှာသူပြုံးတဲ့အပြုံးအမြင်ရှိရပြီးတော့သူရည်တဲ့ပုံစံလေးနဲ့အမြင်ရှိရအဲ့လိုမျိုးအပြုံးမျိုးအဲ့လိုမျိုးအရည်မျိုးဒီမွေးနေ့မှာနေစပြီးတော့နောက်ထပ်အနှစ်ပေါင်းများစွာကိုကျော်ဖြတ်နိုင်ပါစေလို့ဆုတောင်းပေးခြင်းပါတယ်။ကျမ်းမာရေးအရဆိုရင်တော့ကြားဘူးတာကတော့အန်တီကအရင်ကျမ်းမာရေးလိုက်စားတယ်ပြီးတော့သူကျမ်းမာရေးသူခန္ဓာကိုယ်အတွက်တော့လည်းသူအမြင်ကယူဆိုင်တယ်ဆိုတော့ကျွန်တော်ကြားဘူးပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့သူယူတဲ့နဲ့ကျမ်းမာရဲ့လူထက်ကိုပို့ပြီးတော့သူ့ကိုပို့ကျမ်းမာစေခြင်းနဲ့ပေါ့နော်
။ဒေါ်ဆန်းစုကြည်ရဲ့အသက်82နှစ်ပြည့်မွေးနေ့ကိုပြည်နယ်နဲ့တိုင်းအသီးသီးမှာဝင်ကြီးချုပ်တွေကိုယ်တိုင်ဦးဆောင်ပြီးမွေးနေ့အခမ်းအနားတွေကျင်းပတယ်လို့ဒီနှစ်အတွက်ထူးထူးခြားခြားအစီအစဉ်ကတော့ရန်ကုန်မန္တလေးစကိုင်းစားတဲ့ပြည်နယ်နဲ့တိုင်းတွေမှာတက္ကသိုလ်ဝင်ကျောင်းဝင်းတွေအပါအဝင်အများပြည်သူပိုင်ဥယျာဉ်တွေနေရာတွေမှာစုပေါင်းတစ်ပင်စိုက်ပျိုးပွဲတွေကိုလုပ်ခဲ့ကြပြီးအလှူရှင်တွေကတစ်ပင်ပျိုးပင်တွေလှူဒါန်းပြည်သူတွေဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေကတစ်ပင်စိုက်ပျိုးခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အဖြစ်ဒေါ်ခင်ကြည်ဖောင်ဒေးရှင်းမှာအလှရှင်တွေကလာရောက်လှူဒါန်းကြသလိုဒေါ်ဆန်းစုကြည်လိုအမျိုးသမီးခေါင်းဆောင်တွေပေါ်ထွန်းလာစေဖို့အမျိုးသမီးရဲ့အလို့ယုံဆွေးနွေးပွဲတွေနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကူညီထောက်ပံ့ရေးနိုင်ငံရေးအကျဉ်းသားတွေရဲ့မိသားစုကျောင်းသားတွေကိုကူညီပံ့ပိုးပေးရေးလှူဒါန်းတာတွေနောက်မြို့ကြီးတွေနဲ့ရက်ကွက်ကျေးရွာတွေမှာလည်းဒေါ်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အဖြစ်လမ်းတွေပေါ်မှာပြည်သူတွေကစုပေါင်းပြီးဇဒုဒိတာအလှကျွေးမွေးခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အဖြစ်နဲ့နော်ဝေးနိုင်ငံမှာလည်းဒေါ်ဆန်းစုကြည်ပန်းချံကိုဒေါ်ဆန်းစုကြည်ရုပ်တုနဲ့ဒီကနေ့မှာပဲအမှတ်တရဖွင့်လင်းခဲ့ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တင်ပြပေးမှာကတော့လူခွေရင်နဲ့လူကုံတိတ်ခါရုပ်ရှင်ပွဲတော်ဆုရဇာကားတွေအခုဆိုရင်ကြီးညာနေပါပြီ။လူခွေရင်နဲ့လူကုံတိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာဆုရတဲ့ရုပ်ရှင်ဇာကားတွေကိုအခုကျမတို့ရေဒီယိုအစီအစဉ်ထုတ်လွှင့်နေချင်းရန်ကုန်မြို့မှာကျင်းပနေတဲ့အခမ်းအနားမှာဇတိုက်ကြီးညာနေပါတယ်။ဒီခမ်းအနားမှာကိုတိုင်းရှိနေတဲ့ VOA Editor တဦးဖြစ်သူကိုသားညွန့်ဦးကိုကျမတို့အစီအစဉ်မထုတ်လွှင့်ခင်အချိန်လေးကမှ VOA ရုံးကနေပြီးတော့ကိုကျော်ကျော်သိန်းကဆက်သွယ်ပြီးကြော်ညာပြီးသားဆုရင်နဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားပါတယ
်။ကိုတန်းညိုရေအခုဒီလူခွေနဲ့လူကုံတိတ်ခါရုပ်ရှင်ပွဲတော်မှာအခုလက်ရှိစုပေးတာတွေတချို့ပြီးသွားပြီလို့ပြောတယ်။ဘာစုတွေပြီးပြီးသွားပြီလဲခင်ဗျ။ဟု
တ်ကဲ့အခုကတော့ဒေါန်ဆန်းစုကြည်စုပြီးတွင်းစုပေါ့နော်ပြီးပြီးသွားပါပြီ။ရင်းကုန်နိုင်စုပြီးပြီးသွားပါပြီ။အခု March 13စုပြီးဖို့လုပ်ပြောရတယ်ခ
ါ။ဟုတ်ကဲ့။အ
ဲ့တော့စုတွေထဲမှာတော့ဒေါန်ဆန်းစုကြည်စုပြီးတွင်းစုကတော့တသိန်းပေါ့နော်။ခမော်စုတဲ့ကဒါတော့ဒီဖားကန့်ကျောက်စိန်တွင်းမှာရှိတဲ့ဒီကျောက်တူကမာရီရဲ့ဘဝအဓိကတော့ဒီကျွန်တော်တို့အများကြီးသတင်းလုံနေတဲ့ဒီမိသားပြူတဲ့ဒီဘဝဒီကြောက်ရှာတဲ့လူသားတွေဘဝကိုရိုက်ထားတဲ့ကားပါ။နောက်မင်းကနိုင်စုကတော့အခုဒီ The Max မင်းနဲ့ဖုန်းဆိုတဲ့စုပေါ့နော်အဲ့ဒါကြီးတော့ပြီးပြီးသွားပါပြီ
။ဟုတ်ကဲ့ VOA ကလည်းပဲကျွန်တော်တို့စုတစုပေးဖို့စီစဉ်ထားရဲဆိုတာရှိထားပါတယ်ဆိုတော့ VOA စုကရောကြေညာပြီးပြီလားခင်ဗျ။အ
ာ VOA စုကျွန်တော်အခုချိန်ထိမကြေညာသေးပါဘူးခင်ဗျ။မကြာခင် VOA စုပေးဖို့ရှိပါတယ်ဒါပေမဲ့အခုချိန်ကျွန်တော်တို့စုပေးတဲ့အချိန်ဖြစ်နေခါကျတော့ပြောဖို့တော့ခက်ပါသေးတယ်ကျွန်တော်နောက်လာမယ့်အချိန်အစီအစဉ်ကြာရင်ကျွန်တော်ပြောနိုင်ပါလိမ့်မယ
်။ဟုတ်ကဲ့ဆိုတော့စုစုပေါင်းကစုအရေးအတွက်ဘယ်နှခုပေးဖို့စီစဉ်ထားတာပါလဲ
။အားလုံးစုစုပေါင်းကတော့စု9ခုပေးဖို့ရှိပါတယ်ကားပြိုင်ပွဲဝင်ကားပေါင်းကကား90ကျော်တယ်ဥပမာကျွန်တော် VOA စုနဲ့ပတ်သက်လို့ပြောမှဆိုရင်ကျွန်တော် VOA စုအတွက်ကိုကားပေါင်း20ကျော်ကျွန်တော်ကြည့်ထားပါတယ်အဲ့ဒီထဲမှာကျွန်တော်တို့ကျွန်တော်ကြည့်မှန်းထားရလေရှိတာပေါ့နော်အဲ့တော့ကြီးညာတာတော့မကြခင်ကြီးညာပါမယ်အဲ့တော့တကယ်တမ်းပြိုင်ပွဲဝင်ကားအားလုံးပေါင်း90ကျော်ပါတယ်
။ဟုတ်ကဲ့ဆိုတော့ဒီလူခွေနဲ့လူကုံတိတ်ခါရုပ်ရှင်ပွဲတော်တစ်ခုလုံးရဲ့အနှစ်သာရကိုပြောပါဆိုရင်ဘာလို့များပြောလို့ရမလဲခင်ဗျ။
အဓိကတော့ဗျာဒီရုပ်ရှင်နဲ့ဒီ documentary ပေါ့နော်ဒီသတင်းကနေတဆင့်ဒီလူတွေလူခွေနဲ့ပတ်သက်လို့ awareness လူခွေနဲ့ပတ်သက်လို့သိအောင်လို့လုပ်တဲ့ကားပါပဲအဓိကနှစ်သာရတော့အဓိကလူခွေဆိုတာဘာလဲနောက်လူခွေချင်းကြီးကဘာလဲမြန်မာနိုင်ငံလူခွေချင်းကြီးကဘာလဲဒါတွေထင်အောင်ပြရဲကားပါပဲအဓိကလူခွေနဲ့လူကုံတိတ်ခါဆိုတဲ့ကိစ္စကိုဒီရုပ်ရှင်ကတဆင့်ဒီပြည်သူတွေသိအောင်လို့အဓိကလုပ်တဲ့ပွဲပါပဲ
ဟုတ်ကဲ့ VOA အနေနဲ့ကရော VOA သတင်း VOA သတင်းဌာနအနေနဲ့စုကိုရွေးချယ်တဲ့နေရာမှာစုပေးဖို့စဉ်းစားတဲ့နေရာမှာဘာကိုအဓိကအခြေခံပြီးတော့စဉ်းစားတာမျိုးရှိတယ်လို့ပြောနိုင်ပါပြီလဲ
အခုကျွန်တော်တို့အခြေခံစဉ်းစားတာကတော့တကယ်တမ်းကျွန်တော်တို့ဒီကျွန်တော်ဂျူရီ၃ယောက်ရှိပါတယ် VOA စုအတွက်အဲ့တော့အဓိကကျွန်တော်တို့စဉ်းစားရည်မှန်းထားတာကတော့သတင်းအချက်အလက်ကိုဦးစားပေးတဲ့ကောင်ကိုကျွန်တော်တို့ပေးမယ်ဆိုပြီးတော့ရည်မှန်းထားတာရှိပါတယ်ဒါပေမဲ့ကျွန်တော်နည်းနည်းလေးပြောလို့ရတာကတကယ်တမ်းကျွန်တော်တို့၃ယောက်လုံးရဲ့အာယုံဖန်ဆားနိုင်တဲ့ကာတရင်ချက်လက်ဦးစားပေးတဲ့ကာမဟုတ်ပဲနဲ့လူခုဘဝကိုထင်ဟပ်စီတဲ့ဒီလူဘဝပေါ့နော်ဒီဟိုရုန်းကန်နေရတဲ့အခြေအနေပေါ့နော်လူခုဘဝထင်ဟပ်စီတဲ့ကာတွေကဖြစ်ပါတယ
်ဒါကတော့ VOA Editor ကိုသားညုံဦးကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ပြပေးပါမယ်မြန်မာစီးပွားရေးဥပိုင်လီမိတက်ရဲ့စပယ်တောင်ကျင်းနီစီမံကိန်းကမိုဂျိုဆာဖူရစ်အက်ဆစ်ဆက်ယုံကနေဓာတ်ငွေ့ယိုစိမ့်ထွက်တာကြောင့်ဆိုးဝါးတဲ့အက်ဆစ်နဲ့နေရနေပြီးဒီအက်ဆစ်နဲ့ကြောင့်ကျန်းမာရေးထိခိုက်မှာကိုဆိုရင်ပြီးတော့အက်ဆစ်ဆက်ယုံကိုရက်ပေးဖို့အတွက်စီမံကိန်းသားမှနေထိုင်နေကြတဲ့ကံကုန်းရွာသားတွေတွားပြီးတော့ကန့်ကွက်ကြပါတယ်အပြည့်အစုံကိုတော့မအေးမာကသတင်းပေးပို့ထားပါတယ်
စကိုင်းတိုင်းစလင်းကြီးမြို့နယ်ကစပယ်တောင်မှာကျင်းနီထုတ်လုပ်နေတဲ့မြမစီပိုင်းဥပိုင်ကုမ္ပဏီလီမိတက်ရဲ့ asset ဆက်ယုံကဇွန်လ15ရက်နေ့ကစပြီးပြန်လည်လဲပတ်တဲ့အခါမှာဓာတ်ငွေ့တွေယိုစိမ့်မှုတွေကြောင့်အနက်နေထွက်ပြီးအသက်ရှင်မောဝဖြစ်လာတဲ့ပုံမှာကံကုန်းကျေးရွာသားတွေကတွားရောက်ကန့်ကွက်ခဲ့တာပါကံကုန်းရွာကဥတျံအောင်စိုးကအခုလိုရှင်းပြပါတယ
်ဒီဆက်ယုံကအခုဒီဇွန်လ15ရက်နေ့ညဆက်တဲ့နေ့ကနေစလဲတယ်လည်းတဲ့ချိန်မှာကျွန်တော်ဒီကျေးရွာတွေအဲဒီမှာအနက်နေကြပြီးတော့အဲ့မှာဒီနေ့ကလည်းကဒီနေ့ကလည်းညကလည်းမနေ့ကနောက်နေ့ကဒီတော့မနေနိုင်တဲ့အခါရာသားတွေကကြောက်ပြီးတော့ဒီအနောက်မှာတက်တက်ပြီးတော့ရှင်းရှင်းပြောတော့ပြီးတော့ပုံကြီးကိုကြောက်ပြဲတယ်ဒါနဲ့ပုံမျိုးနဲ့ဆက်ပြီးရှင်းရှင်းလာပြီးပြရတယ်ဘာလို့မှမပြေဘူး။အဲဒီလိုလုပ်နေတဲ့ပုံစံကဒီနေ့ကဒီနေ့ကနည်းနေတာကဒီနေ့ကဒီနေ့ကလည်းရေးလိုက်ကြည့်တာလိမ့်မယ်ဆိုတဲ့ပုံစံမျိုးတွေးနေကြလို့ညီမကျွန်တော်တို့ညီမ
။ပြီးခဲ့တဲ့ AB လတုန်းကလည်းအခုလိုမျိုးကန့်ကွက်မှုတွေလုပ်ခဲ့ပေမဲ့အရေးယူဆောင်ရွက်မှုမရှိတာကြောင့်ကျေးရွာသား900လောက်ဟာဆက်ယုံရှိမှဆန္ဒပြတောင်းဆိုတော့မှအကြီးစားပြင်ဆင်မှုတွေလုပ်ဆောင်မှမယ်ဆိုပြီးအက်ဆစ်ဆက်ယုံကိုခိတ္တရန်နာထားခဲ့တာပါအခုအခါမှာတော့အက်ဆစ်ဆက်ယုံပြန်လည်လဲပတ်ခဲ့ပြီး၃ရက်ကြာမှပဲကျေးရွာသားတွေဟာအသက်ရှင်မဝဖြစ်တာနှာခေါင်းတွေရရန်နာအနံ့အသက်တွေဆိုးဝါးလာမှုတွေဖြစ်လာတာကြောင့်အက်ဆစ်ဆက်ယုံရန်နာဖို့ထပ်မံတောင်းဆိုခဲ့ကြတာဖြစ်ပါတယ်တရုတ်နိုင်ငံကကုမ္ပဏီဖြစ်တဲ့မြန်မာရန်စီကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့လုပ်ဆောင်နေတဲ့စပယ်တောင်ကျေးစင်တောင်စီမံကိန်းအတွက်အက်ဆစ်ဆက်ယုံစတီထောင်ကလေးကအချိန်ပေါင်းများစွာရွာသားတွေကကန့်ကွက်မှုတွေလုပ်ခဲ့ရကြောင်းအက်ဆစ်အနက်အသက်တွေကြောင့်ကျန်းမာရေးထိခိုက်မှုတွေလေကြောင်းကင်ဆာအပါအဝင်တခြားအဆုတ်နဲ့ပတ်သက်တဲ့ရောဂါတွေနဲ့တေဆုံးခဲ့မှုတွေအတွက်ကျေးရွာသားတွေကအက်ဆစ်ဆက်ယုံပေါ်မှာတန်လျာရှိနေကြတာပါဒီလိုအဖြစ်တွေကြောင့်အချိန်ပေါင်း10ချိန်တည်းမနဲ့တောရောက်ကန့်ကွက်ခဲ့ရတယ်လို့လည်းဒေသခံတွေကဆက်ပြောပြပါတယ်ဂျွန်လ10ရက်နေ့တုန်းကတော့သယံဇာတနဲ့သဘာပတ်ဝန်းကျင်ထိန်းသိမ်းရေးပြည်ထောင်စုဝန်ကြီးဦးအောင်ဝင်းနဲ့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်တို့ဟာလက်ပောင်းဒေတာကအက်ဆစ်ဆက်ယုံကိုတွားရောက်ကြည့်ရှုလေ့လာခဲ့တာပါကံကုန်းကျေးရွာသားတွေကတော့အစိုးရအဖွဲ့လာရောက်ချိန်မှာဆက်ယုံရွှေ့ပြောင်းပေးရေးပါဝင်မြေသိမ်းခံရတဲ့လယ်သမားတွေရဲ့နှင်နာမှုတွေအတွက်စာတစောင်းပေးပို့ခဲ့တယ်လို့ဆိုပါတယ်တိုင်းဒေသကြီးအစိုးရအနေနဲ့ဒီကိစ္စကိုအရေးယူဆောင်ရွက်ပေးဖို့တောင်းဆိုခြင်းနဲ့လို့လည်းကံကုန်းရွာကဥတည်အောင်စိုးကပြောပါတယ်
ဒီလိုမျိုးရှင်းပြပြီးတော့ကျွန်တော်တို့ကဒက်ဆက်ကြီးတိုင်းဆင်နေကြရတယ်ဒီကြမ်းမှာအဆင်ပြေနေတယ်ကျွန်တော်တို့ကြည့်ရမယ်ကျမ်းမှာကျွန်တော်ကတော့ဒီလိုမျိုးနေနေမနေနိုင်လို့ကျွန်တော်တို့သွားခဲ့တာတွေအတူတူမလဲတော့ဘူးနောက်ဒီအဖြစ်အပျက်အကြောင်းကိုကျွန်တော်တို့ဆက်ရှင်းနေကြတာလည်းရှိတယ်ဒါတွေလည်းပုံမှန်အဖြစ်အပျက်ကိုကျွန်တော်တို့တစ်ခုမှပြင်ဆင်မပေးဘူးကွာကျွန်တော်တို့ဒီအဖြစ်အပျက်နဲ့ပတ်သက်ပြီးတော့ဒီမှာဒီကြမ်းမှာရေးစီကမှာဒီလိုဆိုဆိုဖြစ်မှာလို့ကျွန်တော်တို့ဆွေးနွေးတာရှိတယ်ဒီကတော့ဒီစာတင်ကြောင်းနဲ့ပြီးနေတော့ဒီကြမ်းမှာကကျွန်တော်တို့ကြည့်ရရဲ့အနာဂတ်မျိုးဆက်ပြည်တွေနဲ့ဒီကြမ်းမှာပြင်သာပြင်သာနေတာအဲ့ဒီကဒီလိုမျိုးကျွန်တော်တို့လည်းဒီအဆစ်ဆယ်နဲ့ပြည်ထောင်မှာကျွန်တော်တို့ကြည့်ရတာကအဆစ်ဆယ်လုံးနေရာနဲ့ကျွန်တော်တို့ကံကုန်းကြည့်ရခြေခံပညာထပ်တန်းတော့နေတာအတိုင်းနေရာတော့ပဲဝေးတော့ကစိတ်နဲ့အလုံးကိုနီးနေတယ်ကွာဒါလည်းပတ်သက်ပြီးတော့အခုလက်ရှိကုမ္ပဏီကိုဥပဒေစိုးရိမ်ပြီးကြတဲ့မမီလေးရှင်အဲ့ဒီတိုင်းဆိုရမယ်အကုန်လုံးဥပဒေမှာအရေးကြီးတဲ့ဒုက္ခရှင်တွေကဒီတောင်းဆိုချင်တာက
တဘာပောင်ဝင်းကျင်လေးလာစောင့်ကြည့်နေတဲ့အဖွဲ့တွေကလည်းဒီကိစ္စအပေါ်မှာဝေဖန်မှုတွေရှိနေပေမဲ့အက်ဆစ်ဆက်ယုံလက်ပတ်မှုကတော့ရန်နာသွားခဲ့တာမရှိဘူးဆိုပြီးဒေသခံတွေကဆိုပါတယ်အခုအခါမှာတော့အက်ဆစ်ငွေတွေယူဆိတ်မှုတွေကြောင့်လေတိုက်တဲ့အခါတိုင်းကျေးရွာသားတွေအသက်ရှင်မဝဖြစ်တာဟာအဆိုးဝါးဆုံးအခြေအနေကိုရောက်ရှိနေပြီလို့လည်းပြောဆိုကြပါတယ်ရှင
်မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးကြပါမယ်စေတနာဝင်တဲ့ဆရာဝန်တွေ၊ကျန်းမာရေးလုပ်သားတွေ၊ဆေးရုံအမှုရမ်းတွေပါဝင်တဲ့နိုင်ငံတကာပရဟိတအဖွဲ့တစ်ခုဟာလေရင်ပေါ်မှာဆေးကမ်းဖွင့်ပြီးတော့အမြင့်အာယုံချို့တဲ့တဲ့သူတွေကိုကူညီလှုပ်ဆောင်နေကြပါတယ်။ကဘာတဝက်မှာဆေးဘက်ဆိုင်ရာစက်မှုနည်းပညာနဲ့နောက်ဆုံးပေါ်ဆေးကုသမှုဖြစ်လာမဲ့ ပရာဟိတာအဖွဲ့ရဲ့လေးရင်ပေါ်မှာဖွင့်လှစ်ထားတဲ့စေခံအကြောင်း VOA သတင်းတောက် Mike O Sullivan Los Angeles မြို့ကနေသတင်းပေးပို့ထားတာရှားဖောင်ကပြောပြပေးပါမယ်ရှင်
။ကဘာမှာတစ်ခုတည်းသောနယ်လက်မျက်စိဆေးရုံကိုတော့ MD10 အမျိုးအစားလေးရင်တင့်တဲ့အဆင့်မြင့်တိုးချက်ပြီးကဘာတဝန်းမှာကျန်းမာရေးဝန်ဆောင်မှုတွေပေးသွားမှာပါ။အထူးသဖြင့်ကတော့ကျန်းမာရေးအခြေခံစောင့်ရှောက်မှုတွေအားနည်းတဲ့ဒေသတွေမှာအကူအညီပေးဖို့ရည်ရွယ်ထားတယ်လို့လည်းစေတနာအဝန်ထမ်းမျက်စိဆရာဝန်ဒေါက်တာ Daniel Needley ကပြောပါတယ်။
You know, you can be in Zambia and
Zambia နိုင်ငံကိုရောက်ချင်ရောက်သွားနိုင်ပါတယ်။အဲ့ဒီမှာခွဲစိတ်နေတော့မီးပြတ်သွားတာမျိုးကြုံနေပါတယ်။ခွဲစိတ်ဖို့အတွက်လက်စည်းစရာရည်လဲလိုပါလိမ့်မယ်။မီးပြတ်ရင်ရည်ရလဲပြတ်နိုင်ပါတယ်
။ဒေသခံဆေးကန်းတွေဆေးရုံတွေနဲ့လက်တွဲပြီးအာဖရိကနဲ့တောင်အာဖရိကနိုင်ငံတွေမှာအခုအရင်ပေးနေုံသာမကအခုခါအာရှမှာပါဝန်ဆောင်မှုတွေပေးနေပြီလို့လည်း Obvious အဖွဲ့ရဲ့ညွန်ကြားရေးမှူးတူဦးဖြစ်တဲ့ဒေါက်တာ Jonathan Law ကပြောပါတယ်။
You've then got Asia where we work in China we work
အရှာအထိရောက်လာတဲ့အထက်မှာတရုတ်မှာရောဗီယက်နမ်မှာပါလုပ်ငန်းတွေလုပ်နေပါပြီအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်မှာလည်းစီမံကိန်းတွေရှိပါတယ်အင်ဒိုနီးရှားမှာလည်းရှိပါတယ်ကျွန်တော်တို့အဖွဲ့ရဲ့အကဲဖြတ်တွေကအကူအညီလိုတယ်လို့ပြောတဲ့နေရာတိုင်းကိုလေရင်နဲ့အရောက်သွားပါတယ
်ဝင်ငွေနှိပ်ကြတဲ့နိုင်ငံတွေကအများစုအပါအဝင်ကမ္ဘာပေါ်မှာအမြင်အာရုံချွတ်တက်တဲ့သူ185သန်းကျော်ရှိပါတယ်အဲ့ဒီထဲက80ရေငယ်နှုန်းဟာကာကွယ်ကုသနိုင်တဲ့အနေအထားမှာရှိပါတယ်။နယ်လက်ကုသတဲ့အစီအစဉ်ကဇေဒနာဝန်ထမ်းတွေထဲမှာတော့ FedEx ကုမ္ပဏီကကုန်တင်လေယာဉ်တွေမောင်းရင်အားတဲ့အချိန်မှာကူညီနေတဲ့ Gary Dixon တို့လိုလေယာဉ်မှုတွေလည်းပါဝင်ပါတယ်
။ When you see a child who can't see
a lot တုန်းကမျက်စိမမြင်တဲ့ကလေးတယောက်ဗဟုထုနေမှာမျက်စိပြင်းပြင်းတာကိုတွေ့ရတာဟာဆွလန်းစရာအတွေ့အကြုံပါ။နောက်ထပ်လည်းကြုံကျင်တယ်လေ။
ခွဲစိတ်ကုသပြီးတိုးတက်မှုတွေတွေ့ရတာဟာစိတ်လှုပ်ရှားရတဲ့အတွေ့အကြုံလို့လည်းဇေဒနာဝန်ထမ်းခွဲစိတ်ဆရာဝန်ဒေါက်တာ Roslyn Steven ကပြောပါတယ
်။
နောက်တစ်နေ့ပတ်တီးဖြည့်တဲ့အချိန်မှာလူနာတွေရဲ့အပြုံးတွေကိုတွေ့ရတတ်ပါတယ်
။ဒေသခံဆရာဝန်တွေနဲ့သူနာပြုတွေကိုလည်းလေရင်ပေါ်မှာပဲအစင်မြင့်ဆေးပညာသင်တန်းတွေပို့ချပေးနေတဲ့အကြောင်း Office အဖွဲ့အမှုဆောင်အရာရှိချုပ်Bob Ranks ကပြောပါတယ
် We teach others to save and restore vision
အမြင်အာရုံပြန်ရအောင်တခြားသူတွေကိုလည်းသင်ကြားပို့ချပေးပါတယ်မျက်မမြင်အရေးအတွက်ရောကြလာအောင်အမြင်အာရုံကွဲတာကိုတားဆီးဖို့ကိစ္စကိုဦးစားပေးတဲ့ကျန်းမာရေးစနစ်ဖြစ်လာအောင်လည်းသင်ကြားပေးနေပါတယ
်နယ်လက်မျက်စိဆေးရုံတဲ့အတွက်လေရင်ကိုတော့ FedEx ကုမ္ပဏီကလှူဒန်းခဲ့တာဖြစ်ပြီးအစပြုအစီအစဉ်တွေမှာအမေရိကန်ကမြို့တွေကိုတွားရောက်ပြီးနောက်ပိုင်းမှာတော့တရုတ်နိုင်ငံရှန်ယန်းမြို့ကိုတွားရောက်ဖို့လည်းစီစဉ်ထားပါတယ်ရှင်
ရှားဖောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲမကြခင်မှာညနေခင်းအစီအစဉ်လေးအဆုံးသတ်ပါတော့မယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလဲကြီးညာပေးပါမယ်ရှင်
ဘယ်ဂျီယံနိုင်ငံတဝန်လုံခြုံရေးဆိုင်ရာစီးနှင်းရှာဖွေခဲ့ပြီးစနေနေ့နှောင်းပိုင်းမှာတော့အကြမ်းဖက်လှုပ်ရှားမှုတန်တရားနဲ့လူ3ဦးကိုဆွဲချက်တင်မှုပြင်ဆင်နေတယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ဘယ်ဂျီယံနိုင်ငံတွင်တိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အထောက်အထားတွေကိုသုံးသပ်ဖို့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးထိုင်ပြီးနိုင်ပိုင်းအတွင်းမှာပဲအခုဆောင်ရွက်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်ခြေစိုက်ဘိုးရင်းလေကြောင်းကော်ပိုရေးရှင်းကခီးတဲ့တရားတင်ဆောင်နိုင်တဲ့လေယာဉ်တွေကိုအီရန်နိုင်ငံကဝယ်ယူဖို့အတွက်ဘိုးရင်းနဲ့အီရန်ချာသဘောတူညီချက်ရရှိသွားပြီလို့အီရန်လေကြောင်းသယ်ယူပို့ဆောင်ရေးအဖွဲ့ကဒီကနေ့ကြေညာပါတယ်။ဒီသဘောတူညီချက်ဟာအမေရိကန်နိုင်ငံကအီရန်ကိုပိတ်ဆို့တံခတ်မှုရုပ်သိမ်းပေးလိုက်တဲ့ဇန်နဝါရီလကတည်းကဆိုရင်စုစုပေါင်းလေယာဉ်အစီး200လောက်အရောင်းဝယ်လုပ်ဖို့အတွက်အမေရိကန်လေယာဉ်ထုတ်လုပ်သူတွေနဲ့အီရန်ချာတီးခြားသဘောတူညီချက်၃ခုထဲကတစ်ခုဖြစ်ပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းပေါ်မှာထောင်ထဲချီရှိတဲ့ဆန္ဒပြသူတွေဒီကနေ့တနင်္ဂနွေနေ့မှာစုဝေးခဲ့ကြပြီးအမေရိကန်စစ်အခြေစိုက်စခန်းတွေပိတ်ပစ်ရေးတောင်းဆိုခဲ့ကြပါတယ်။ဒီလပိုင်းနေ့အတွင်းသတင်းကြီးတွေဖြစ်ခဲ့တဲ့အမှုခင်ကြီးတွေမှာအမေရိကန်တပ်ဖွဲ့ဝင်တွေပါဝင်ပတ်သက်မှုရှိခဲ့ပြီးနောက်မှာအခုလိုဆန္ဒပြတောင်းဆိုမှုထွက်ပေါ်လာတာဖြစ်ပါတယ်။အိုကီနာဝါကျွန်းပေါ်ကအမေရိကန်အခြေစိုက်စခန်းတွေကိုကျွန်းရဲ့တခြားနေရာကိုရွှေ့ပြောင်းမဲ့အစီအစဉ်ကိုလည်းပယ်ဖျက်ဖို့ဆန္ဒပြသူတွေကလိုလားနေတာဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hee Lee ဟာမနေ့ပြန်တနင်္လာနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အကြောင်းဂျီနီဗာကုလသမဂ္ဂရုံးကတောက်ချာနေတော့ကသတင်းထုတ်ပြန်ထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ဒီမကြခင်အဆုံးသတ်ပြီးတော့ဒီည9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ line meter 24 25 32 51နဲ့ line lab meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.